တကယ်မျက်မြင်အနေထားအရာကြည့်ရမယ်ပြောရမယ်ဆိုလို့ရှိရင်တော့ဒါရာသီဥတုကဘူးနောက်ပြီးတော့ဟိုကလေးတွေအလုတ်ကိုင်းမရှိတဲ့သူတွေကျမကြီးစောင်းရှောင်းမှုမရှိတဲ့သူတွေနောက်ပြီးတော့အနေထားအဖြစ်ဆိုလို့ရှိရင်လည်းဟိုပြောရမယ်ဆိုရင်စုပ်ပြတ်တက်နေတဲ့ဒီယာယီစခန်းတွေမှာနေရတဲ့လူတွေရဲ့အခြေအနေဆိုတာကတော့ဒါကဘယ်အဆင့်တန်းနဲ့ပဲကြီးကြီးအတော်လေးကိုအခြေအနေဆိုရလို့တော့ပြောလို့ရပါတယ်အဲဒါပေမဲ့ကျွန်တော်ဒီနေရာမှာဟိုအဓိကထားပြီးပြောချင်တာကတော့ဟိုဒုက္ခတဲ့စခန်းတွေဆိုတဲ့နေရာမှာပေါ့နော်ယာယီထားတယ်ဆိုရဲကိစ္စတွေမှာဆိုလို့ရှိရင်ဒါရိုဟင်ဂျာဒါမှမဟုတ်ဒီဘင်္ဂလီတွေတွေမကပဲနဲ့တစ်ဖက်မှာလည်းဟိုမိမိရဲ့ကြေးရွာတွေရရွာတွေကိုစွန့်ပြီးတော့ထွက်ပြေးကြရတဲ့ရခိုင်ဒုက္ခတွေတွေအတွက်ထားတဲ့စခန်းတွေလည်းရှိပါတယ်အဲ့တော့ဟိုအထူးသဖြင့်နိုင်ငံခြားသားတွေအရောက်အပေါက်များတဲ့ဒီစစ်တွေမျိုးအနည်းကစခန်းတွေမှာဆိုလို့ရှိရင်တော့ဒီလိုရိုဟင်ဂျာဘင်္ဂလီဒုက္ခတွေစခန်းတွေနဲ့ရခိုင်စခန်းတွေနဲ့တွားပြီးနှိုင်းယှဉ်ကြည့်လိုက်လို့ရှိရင်ရခိုင်စခန်းတွေဘက်ကတာတလူလူဖြစ်နေတယ်ဘာကြောင့်လဲဆိုတော့ရခိုင်တွေကဟိုပြောရမယ်ဆိုလို့ရှိရင်တော့လုံးခဲ့တဲ့နှစ်နှစ်ကလေးကစပြီးနေလာတယ်။ဒီအဆောက်အဦတွေဒီလိုင်းဒီတိုင်းပဲအတူတူစောက်ပေးရဆိုရင်မဲ့လေရခိုင်လူမျိုးဆိုတော့စစ်တွေနားတဝိုက်ကရခိုင်လူမျိုးတွေအမျိုးသားတွေနဲ့ပေါင်းစည်းမှုတစ်ခုရသွားတယ်ဆိုတဲ့သဘောနဲ့သူတို့အနေနဲ့လုပ်ငန်းကိုင်ငန်းလေးလုပ်ကိုင်ပြီးတော့ကိုယ်ဝန်းကိုယ်နည်းနည်းလေးကြောင်းနိုင်တဲ့အနေအထားမျိုးရှိတယ်။ဒါပေမဲ့တစ်ဖက်ဒီရိုဟင်ဂျာဘင်္ဂလီစခန်းတွေမှာကြတော့သူတို့အနေနဲ့ကတော့ဒီငိုနေခဲ့တဲ့ဒီစစ်တွေမျိုးတွေပြန်ဝင်ဖို့မရဘူး။ရဲကပိတ်ဆို့ထားတာရေလို့တော့မဟုတ်ဘူးဒါပေမဲ့လည်းသူတို့ရဲ့စိုးရင်ချင်းနဲ့သူတို့ပြန်ဝင်ကြအောင်ပေါ့နော်အဲ့ဒါအပြင်ကိုဒီဒေသခံတွေနဲ့လည်းသူတို့ဘယ်လိုပြောမလဲပေါင်းစည်းနိုင်မှုမရှိဘူးဒီကြားထဲမှာလည်းလူကြီးတိုးပွားလာမှုလုံးနေရာလည်းရှိနေကြတယ်ဆိုတော့အထောက်အပံ့တွေကလည်းရာသင်းတလောက်မရကြဘူးဆိုတော့အခြေအနေကအတော်ဆိုးတာတော့မှန်ပါပဲအဲ့တော့တစ်ဖက်မှာနောက်တစ်ခုပြန်ကြည့်မယ်ဆိုလို့ရှိရင်ရခိုင်ပြည်ရဲ့မြောက်ဘက်အစွန်ပြားပေါ့နော်ဘူးဒီတောင်မောင်တော့ဘက်ကိုပြန်ကြည့်မယ်ဆိုရင်အဲ့ဘက်မှာကတော့ဒီမွတ်စလင်တွေအများစုပါဘင်္ဂလီရွာတွေအများစုပါအဲ့ဒီရွာအများစုရွာတွေကြားထဲမှာရှိနေတဲ့ရခိုင်ရွာလေးတွေကကျွန်တော်ရောက်ပါတယ်အဲ့မှာနေကြတဲ့ခိုးလုံနေကြတဲ့ပြောင်းရွှေ့နေထိုင်သူရခိုင်တွေဟာစားစရာမရှိအလုပ်လုပ်ဆိုင်ကင်စရာမရှိတော့တစ်ဖက်မှာဟိုလေယာတွေမြေတွေမွေးမြူရေးကန်တွေဆိုလို့ရှိရင်လည်းဒါမွတ်စလင်ရွာတွေပိုင်တဲ့ကန်တွေဖြစ်နေတော့သူတို့ပစုံလုံးသွားမျှတာတော့မှပဲတစ်ဖက်ကဝိုင်းပြီးတော့လိုက်ကြလို့အဲ့မှာဒုက္ခဆင်းရဲနဲ့နေစရာစားစရာမရှိဖြစ်နေလို့ပြိပခါလေးတချို့ရှိနေတယ်လို့တော့ပြောတယ်အဲ့ဒီအချိန်ကကျွန်တော်တို့ရောက်သွားတဲ့အချိန်ကရဲစခန်းနေရာနေပြီးလာပြီးစောင့်ရှောက်နေရတဲ့အနေအထားရှိတယ်လေအဲ့တော့ကျွန်တော်မြင်ရတဲ့အနေအထားကတော့နှစ်ဖက်စလုံးပေါ့နော်တကယ်ကိုဟိုစင်စင်ရဲရဲနဲ့နည်းနည်းတန်ရကြီးကြီးရှိနေတဲ့ပြဿနာတွေကိုမြင်နေရတဲ့အခြေအနေမှာပဲတွေ့ကြရပါတယ်
နောက်တစ်ခုကအဲ့ဒီအခုကဒုက္ခတဲ့စခန်းတွေကြောင့်ဆိုမြို့ပေါ်ကိုကြည့်မယ်ဆိုရင်အရင်ကစစ်တွေမှာဆိုရင်လည်းပဲဈေးထဲမှာသွားရင်လည်းပဲဒီမွတ်စလင်တွေဈေးရောင်းစည်းဝယ်လုပ်နေကြတာအလုတ်ကိုင်းလုပ်နေကြတာနောက်ပြီးတော့ရက်ွက်ထဲမှာလည်းပဲမွတ်စလင်အလုတ်သမားတွေချန်စီယိုလုပ်တဲ့အလုတ်သမားတွေကျွန်တော်ငငယ်တုန်းကဆိုလည်းသူတို့ချင်းလုံးမျိုးထဲလာနေကြတာပါပဲအခုကစစ်တွေမျိုးထဲမှာရောအဲ့ဒီမွတ်စလင်တွေဝင်လာလှုပ်ရှားအဲ့လိုပုံစံကိုတွေ့ရပါလား
ထူးခြားတာတော့အဲ့ဒါတော့စစ်တွေမျိုးမှာပေါ့နော်ဒီလိုမွတ်စလင်တွေဒီရိုဟင်ဂျာတွေဘင်္ဂလီတွေပေါ့နော်သွားတာလှုပ်ရှားတာမတွေ့ရတဲ့လောက်ပဲဖြစ်သွားပါပြီ။ဘာသူတို့အနေနဲ့ဒီရခိုင်ပြည်နယ်ဝင်ကြီးချုပ်ရုံရဲ့နောက်ဖက်လေးလောက်မှာပဲရှိတဲ့မြို့ထဲမှာရှိတဲ့အောင်မင်္ဂလာရက်ွက်ဆိုတဲ့လမ်းလေး၃လေးလမ်းလောက်ပဲရှိမယ်ဟိုရက်ွက်ကလေးထဲမှာပဲတချို့ကြံနေကြတယ်။အဲ့လူတွေကလည်းဒီပြိပခဖြစ်တဲ့2012ခုနှစ်တုန်းကထွက်မပြေးဘဲနဲ့ကြံနေခဲ့တဲ့သူတွေပေါ့နော်။ဒါပေမဲ့လည်းပြိပခဖြစ်ပြီးနောက်ပိုင်းမှာသူတို့ကကြံနေခဲ့ပြီးတော့တခြားဒီရက်ွက်ကလေးရဲ့ပြင်ပကိုလည်းသူတို့ကသူတို့နီးသူတို့ဟန်နဲ့မထွက်ရဲကြဘူးအလားတူပဲထွက်လည်းမထွက်ကြပါဘူးတစ်ဖက်ကလည်းရခိုင်နေရာလည်းသူတို့အဲ့ဒီရက်ွက်ထဲကိုမဝင်ကြဘူးဆိုတော့ပြဿနာတစုံတရာမဖြစ်အောင်လည်းနောက်တစ်ခုကဟိုရဲလုံုံကြီးတွေကဟိုနည်းနည်းစောင့်ရှောက်ပေးထားတယ်ဒီဟိုထဲမှာရှိနေတဲ့မွတ်စလင်တွေဟိုဈေးဝယ်ခြင်းဆိုရင်တော့မှပဲနှစ်ရက်တစ်ခါလောက်သူတို့ရဲစောင့်ရှောက်နေတခြားဟိုရွှေပြောင်းဘင်္ဂလီတွေနေတဲ့ရိုဟင်ဂျာတွေနေတဲ့စခန်းတွေမှာသွားဝယ်ခွင့်ပေးတယ်လေအဲ့တော့အစောပိုင်းတုန်းကဒီ George Soros တို့ပြောခဲ့သလိုဒီရက်ွက်ကလေးကိုဟိုရဲအဆောင်ရှောက်တွေနဲ့ပိတ်လောင်ထားပြီးတော့ဘယ်မှမသွားရဘူးဆိုတဲ့အခြေအနေမျိုးတော့မဟုတ်ပါဘူးကျွန်တော်လည်းမေးကြည့်ခဲ့ပါတယ်သူတို့
ဟုတ်ကဲ့အဲ့တော့ဒါစစ်တွေပုံရှင်ပူးစီအောင်မောင်တော်မျိုးပေါ်အခြေအနေလည်းပြောပါအောင်အဲ့ဒီမှာရခိုင်တွေရောအဲ့လိုရောနှော့နေထိုင်ကြပါသေးလားဒီမှာ
ပူးစီအောင်မောင်တော်အခြေအနေကတော့လူဦးရေအခြေအနေအရဆိုလို့ရှိရင်တော့90ရာခိုင်နှုန်းကျော်ကျော်ကဘာပဲပြောမွတ်စလင်တွေဘင်္ဂလီတွေအခုသူတို့ကိုသူတို့ကရိုဟင်ဂျာခေါ်ကြတဲ့အသူတွေပေါ့နော်များပါပြီရခိုင်ကတော့အနည်းစုဖြစ်သွားပါတယ်မြို့ရွာအုပ်ချုပ်ရေးနဲ့ရဲလုံခြုံရေးတွေ ဒီအစိုးရဝန်ထမ်းတွေအတိုင်းဝိုင်းမှာတော့ဗမာဖြစ်စေဒါမှမဟုတ်လို့ရှိရင်ရခိုင်ဖြစ်စေရပဲများနေသေးတဲ့အခါကျတော့မြို့ရွာပတ်လည်တွေမှာကျွန်တော်မြင်ရတော့ရခိုင်နေဒီအထူးသဖြင့်ဘူးဒီတော်မောင်းတော်မြို့ထဲမှာရခိုင်နေမသွားရဲမလာရဲဖြစ်နေရဲဆိုတဲ့အနေထားတော့မရှိဘူးပေါ့လေဒါပေမဲ့လမ်းတစ်လျှောက်ပေါ့မြင်နေရတဲ့ဒီမွတ်စလင်ရွာကြီးတွေပေါ့နော်အဲရွာကြီးတွေရဲ့အနေထားကတော့တော်တော်များများကတကယ့်ကိုဟိုချန်စီရိုးတွေနဲ့အလုံးချုံခတ်ထားပြီးတော့အင်ကြီးအိမ်ကောင်းတွေပါပဲများသောအားဖြင့်တော့အထူးသဖြင့်အိမ်ဒီမှာဆိုရင်ဒီ solar cells နေအောင် 3.7 ပစ္စည်းတွေနောက်တချို့ဟိုဂျိုရုတန်ဖန်ဟိုအတန်လွင်ဇက်တွေအဲ့လိုမျိုးတွေလည်းကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ပတ်ဝန်းကျင်ပတ်လည်မှာလည်းလေယာမြေတွေပါတွေလုပ်ငန်းကိုင်ငန်းတွေမွေးမြူရေးလုပ်ငန်းတွေနဲ့တော်တော်ကြီးကြီးမားမားတွေ့ရတယ်အဲ့ဒီနေရာမျိုးတွေမှာတော့ကျွန်တော်ထင်တယ်ရခိုင်လူမျိုးတွေဝင်ရောက်သွားဖို့ဆိုတဲ့အနေအထားမျိုးတော့မဖြစ်တော့ဘူးလို့ကျွန်တော်ထင်တယ်
သူတို့ရဲ့နိုင်ငံသားဖြစ်ခွင့်နဲ့ဒီသူတို့ကသူတို့လူမျိုးနာမည်ခံပြီးတော့ရိုဟင်ဂျာတရားတိုင်းသားလူမျိုးတစ်မျိုးဖြစ်တယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စကဘလောက်ထိပြင်းပြင်းထန်ထန်ရှိပါလဲဒီလူမှုရေးပြဿနာကိုပြည်လဲအောင်လောလောဆယ်ဖြစ်ရှင်းနိုင်ဖို့မစဉ်းစားရမယ်နဲ့အဲ့ဒီကိစ္စကိုအဓိကထားပြီးစဉ်းစားနေကြရတဲ့ဆိုတဲ့သဘောမျိုးလည်းကြားရပါတယ်အဲ့ဒါကောဘယ်လိုတွေ့
ဒီကိစ္စကတကယ်တမ်းကြားလို့ရှိရင်တိတ်ပြောနိုင်ငံရေးအဖြစ်အစွန်းရောက်နေတော့ဒါဒီလိုပြောဆိုဆွေးနွေးရတာတောင်မှပဲတော်လေးအနေနဲ့များပါတယ်။အဲဒါပေမဲ့လည်းဝန်ထမ်းဖို့ကောင်းတဲ့ကိစ္စကဒီနာမည်တစ်ခုကိစ္စပေါ့နော်အသုံးနှုန်းကိစ္စတစ်ခုနဲ့အဲလူတော်တော်များများရတဲ့ရလိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်ဆိုတဲ့အခြေအနေကိုကျွန်တော်မြင်ခဲ့ရတာပါ။အဲဘာကြောင့်လဲဆိုတော့ဒီကိစ္စမှာကျွန်တော်မေးခဲ့သမျှအခြေအနေတွေမှာတော့ဒီအဲရိုင်ဂျာကမ်ထဲမှာကျွန်တော်တို့သွားမေးလိုက်တဲ့အခါလူတော်တော်များများအဲအထူးသဖြင့်ဟိုရုပ်ရည်တွေ့ပြီးမေးတဲ့အနေထားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တချို့ဒီ2012ခုနှစ်မှာဖြစ်ခင်တုန်းကခင်ဗျားတို့နဲ့ရခိုင်နေကြထဲမှာဘယ်လိုရှိလဲဆိုတော့တို့ဖြီတာကအာကျွန်တော်တို့ဒီကလားရွာဗမာရွာကလားတွေဗမာတွေတို့ဒါတာတို့အသုံးမယ်နော်ဒီလိုပဲချစ်ချစ်ခင်ခင်နေကြတာပဲဆိုရဲအသုံးမျိုးရှိပါတယ်ဒါမှမဟုတ်ခုနောက်ပိုင်းကတော့အားလုံးကဒါကနိုင်ငံရေး issue တစ်ခုအနေနဲ့ဒီ Ranger ဆိုရဲအသုံးနှုန်းကိုတို့တညီတညွတ်ထဲသုံးလာကြတာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်သတိထားမိတဲ့ကိစ္စတစ်ခုဟာဘာလဲဆိုတော့လက်ရှိမြန်မာအစိုးရအနေနဲ့သူတို့ကိုနိုင်ငံသားအခွင့်အရေးမပေးဘူးနိုင်ငံသားလှုပ်ခွင့်မပေးဘူးလို့ပြောထားတာတော့မဟုတ်ဘူးခင်ဗျအဓိကကတော့သူတို့ကိုအဲဒီတိုင်းရင်းသားအဖြစ်တိုင်းရင်းသား135မျိုးသူတို့တတ်မှတ်ထားတဲ့အထက်မှာရိုဟင်ဂျာဆိုတာကိုထည့်မပေးထားဘူးဆိုတဲ့ပြဿနာပဲအဲ့တော့ဒါပေမဲ့လည်းအဲဒီမွတ်စလင်တွေအနေနဲ့ပေါ့နော်ဒီဒေသမှာနေခဲ့တဲ့သူတွေအနေနဲ့သူတို့ရဲ့မူရင်းစာတိပေါ့နော်ဘာပဲပြောဘယ်နှစ်ခုနှစ်ကလွန်ခဲ့တဲ့နှစ်ပေါင်း100ဝင်လာတယ်ပဲဖြစ်စေလွန်ခဲ့တဲ့နှစ်ပေါင်း200ဝင်လာသည်ပဲဖြစ်စေဝင်လာတာကဘင်္ဂလီဘက်ကဖြစ်တဲ့အတွက်ကြောင့်မလို့ဘင်္ဂလီဆိုတဲ့အသုံးတော့သုံးဘယ်တော့ကနေလာခဲ့တယ်လဲဘယ်မှာမွေးတယ်လဲမိဘဆွေမျိုးတွေကရောဗမာပြည်မှာမွေးသလားဘင်္ဂလားဒေ့ရှ်ဘက်မှာမွေးသလားဆိုတဲ့ဟိုလိုအပ်တဲ့အချက်လက်တွေကိုနိုင်ငံသားမှတ်ပုံတင်စီစီအဖော်မှာဖြည့်ပြီးလို့ရှိရင်နိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရကောင်းရနိုင်တယ်ပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းအဲနိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရနိုင်တယ်ပြုနိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရနိုင်တယ်ဆိုတော့အချက်တွေပါပါတယ်ဒါပေမဲ့တစ်ဖက်ကကြတော့လေရိုဟင်ဂျာဆိုတော့ဟိုတိုင်းရင်းသားအဖြစ်ရပ်ပိုင်ခွင့်ဆိုတာကိုအတင်းအကျပ်ပေါ့နော်ဟိုတောင်းဆိုနေတဲ့အနေထားကြတော့ဒီကိစ္စကကြတော့မြန်မာအစိုးရဘက်ကရောရခိုင်လူမျိုးတွေဘက်ကရောကြည့်မယ်ဆိုလို့ရှိရင်နေမြေတတ်မှတ်ပိုင်ခွင့်တခြားတိုင်းရင်းသားအခွင့်အရေးရပိုင်ခွင့်ဆိုတဲ့ဟာမျိုးလေးနည်းနည်းလေးရှုပ်ထွေးမှုတွေဖြစ်လာပြီဒီနေရာမှာကျွန်တော်အနေနဲ့ဟိုဒါကျွန်တော်ကိုယ်တိုင်ကလည်းသမိုင်းပညာရှင်မဟုတ်ဘူးလူမှုဗေဒပညာရှင်လည်းမဟုတ်ဘူးဆိုတော့ဒီကိစ္စတွေမှာတော့ဝင်ပြီးညှဉ်းခုံမနေချင်ပါဘူးဒါပေမဲ့ကျွန်တော်မြင်ခဲ့ရတဲ့အကြောင်းကတော့ဒီတိုင်းရင်းသားအခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးဆိုတဲ့အကြားမှာဒီနာမည်တစ်ခုနဲ့နည်းနည်းလေးပြောရမယ်ဆိုလို့ရှင်တော့လူအများစုကဘူးလုံးနာမထွေဖြစ်ပြီးတော့အခွင့်အရေးတွေဆုံးရှုံးနေရတယ်ဆိုတော့အခြေအနေကိုမြင်ခဲ့ရတာပါ
အဲ့ဒီအဖြစ်မှန်ကိုကနှစ်ဖက်လုံးနားလည်သဘောပေါက်ပြီးတော့အဲ့ဒါကိုဘေးဖက်ထားငါတို့ဟာအခုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့နှစ်ဖက်လုံးကဒုက္ခတွေရောက်နေရတယ်အဲ့ဒီလူဟာကိုပြည်လဲအောင်လုပ်ကြမယ်ဆိုပြီးတော့လက်တွေ့ကြကြစဉ်းစားကြမယ်အလားအလာကိုတွေးမိပါလား
အဲ့လိုတော့တိတ်တော့မတွေ့ရသေးဘူးခင်ဗျကျွန်တော်တို့မြင်ခဲ့ရတာတော့ဒါ community နှစ်ခုစလုံးထဲမှာတကယ်ဒုက္ခခံစားနေရတဲ့သူတွေတကယ်ဆင်းရဲနေတဲ့သူတွေလည်းရှိတော့ဒီဒေသဖွံ့ဖြိုးရေးအတွက်ကတော့အမတန်အလေးထားပြီးလှုပ်ရှားမယ်ကိစ္စပါဒီနေရာမှာဒီ Ranger တိုင်းရင်းသားကိစ္စ Ranger အမိကိစ္စဆိုတာကကြတော့ဒီအစိုးရအနေနဲ့ဘက်ဒီအားလုံးအနေနဲ့ပေါ့နော်ရခိုင်ဘက်ကရောဒီ Ranger ဆိုသူတွေဘက်ကရောသဘောထားကြီးကြီးထားပြီးတော့မျက်မျက်တက်တက်ဒ dilo suy nui mu le de phi 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 chin lou yu la nai lo shin no po kaung lai me lo lo chano yu sa ba de aso ya a ni ne le ho ma pye daw le kan ya shi le lon ga de 1962年代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時代の時 ော်ယူဆပါတယ်
ဟမ်နောက်ဆုံးမေးချင်တာကအနာဂတ်အတွက်ဘယ်အချိန်နောက်မှဒီလိုဖြစ်လာနိုင်မလဲထင်တယ်ဒီ generation မှာဖြစ်နိုင်ပါမလားနောက် generation မှာပို့ပြီးအလန်းခွာသွားကြမလားအဲ့လိုပြန်လဲသိမြင်ရဟာ
အဓိကကတော့အခုလောလောဆယ်ပြဿနာကတအုံနှွေးနှွေးဖြစ်နေတော့ထပ်ပြီးမပေါက်ကွဲဘူးပါပဲထပ်ပြီးမပေါက်ကွဲခဲ့ဘူးဆိုလို့ရှိရင်တော့ဟိုနိုင်ငံသားစီစီလုပ်ငန်းတွေလည်းစနေပါပြီ။ရခိုင်ဝန်ကြီးချုပ်ပြောပြတဲ့ပုံစံအရဆိုလို့ရှိရင်လည်းတချို့ဘင်္ဂလီတချို့ကဘင်္ဂလီဆိုတဲ့အမည်ကိုယူပြီးတော့နိုင်ငံသားစီစီရေးမှတ်ပုံတင်ပြန်တောင်းလို့တချို့လည်းနိုင်ငံသားအဖြစ်ခွင့်ရရလာတဲ့လူတွေရှိပါတယ်။ဒီလိုတာတကာလေးတွေရှိရှိလာတယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီအချိုးအပြစ်ကိုပုံမြင်လာတဲ့အခါကျလို့ရှိရင်ဒီအမိကိစ္စပေါ့နော်လူမျိုးအမိတိုင်းသားအမိကိစ္စဆိုတော့တကယ်ကြည်ကြည်လည်လည်ဆွေးနွေးနိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်ဘယ်တော့ဖြစ်မယ်ဆိုတော့ကျွန်တော်မသိနိုင်ဘူးပေါ့